Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American တန်ရွေ2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်စင်အောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမက်ဆူမွန်နဲ့အတူကြီးညာပေးသွားမှာပါဒီ American တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ကိုအတည်ပြုခံရမယ်အထက်လွတ်တော်ဂျာနာစစ်ဆေးပွဲတွေအခုစတင်နေပါပြီ။ဟာကာနီကွန်ရက်တီထောင်သူခါကာလာကြာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။ဒီလိုထက်တဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမှာကတော့ Writer သတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်သံတွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကအကန့်အကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်
။ဒီရလပုံမှန်နိုင်ငံတကာရဲ့တရားတွေဆက်ပြောလာနိုင်တယ်။အဲဒီဟာကဒီမိုကရေစီအကူအညီပေါ်ပါပုံနည်းပေါ်ပါထိခိုက်နိုင်တယ်ပေါ့နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးပေါ်ပါအဲ့ဒါကိုဒီပေါ်ပြောဆင်ရမယ်နဲ့ဆက်ဆံရယ်ဒီပန်
းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းသားလက်နက်ကိုင်တပ်တွေအကြားတိုက်ပွဲတွေကြောင့်ယာနဲ့ချီရဲဒုက္ခသည်တွေထပ်မံထွက်ပြေးနေရတဲ့အကြောင်းရခိုင်ပြည်နယ်အတွင်းမြို့နယ်တော်တော်များများမှာရေချိုခရုကတန်ကောင်ပြားယောဂပိုကုဆက်ခံနေရတဲ့အကြောင်းမြန်မာနိုင်ငံမှာဒီရက်ပိုင်းအတွင်း73စီဈေးနှုန်းတွေမြင့်တက်လာနေတဲ့အတွက်ရင်မောင်းလုပ်ငန်းတွေအပါအဝင်73စီလုပ်ငန်းတွေအခက်အခဲကြုံနေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်စုမွန်တို့ကပြောပြပေးပါရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ဟာသူ့ကိုအတည်ပြုခံရမယ့်အထက်လွှတ်တော်ဂျာနာပွဲအတွင်းတရားရုံးချုပ်အနေနဲ့ဆုံးဖြတ်ချက်ချရမယ့်ကိစ္စဒီမှာဘက်လက်မှာမဟုတ်ကြောင်းထွက်ဆိုဖို့အစဉ်သင့်ဖြစ်နေပါပြီ။ဒီဂျာနာပွဲစတင်တဲ့အချိန်ပြောကြားမယ့်ဖွင့်မင်ကွန်းထဲမှာတရားသူကြီးကောင်တူဆိုတာဘက်မလိုက်ပဲဆုံးဖြတ်ရမှာဖြစ်တယ်လို့ဘသူကိုပဲဖြစ်ဖြစ်ဘယ်မူဝါဒအပေါ်မှာပဲဖြစ်ဖြစ်ကြားနေပြီးဘက်မလိုက်ပဲစီရင်ဆုံးဖြတ်သူဖြစ်ရမယ်လို့အင်ဗီဒိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ Kavanaugh ဟာ conservative အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဥဆောင်မဲ့ပေးလိမ့်မယ်လို့ယုံကြည်ထားတာပါဒီကနေ့ကြားနာပွဲအတွင်းမှာတော့တရိသားဖြစ်ချရေးပါဝင်လိမ့်ရင်ချက်ကင်တွေရဲ့အခွင့်အရေးသမရရဲ့အခွင့်အဏစာရာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးပြင်းထန်ခက်ခဲတဲ့မိကုန်းတွေကိုရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကိုဦးပါဝင်တဲ့တရားရုံးချုပ်မှာအခုလတွင်ကေဗနာကိုအတည်ပြုခံရနိုင်ရေးအင်ဗီရောကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတည်ပြုခံရပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနီယာမှာအစားထိုးခံမှာဖြစ်ပြီးတော့လာမယ့်အော်တိုဘာလတရနေ့မှာစတင်မဲ့တရားရုံးချုပ်သက်သန်းသည့်ကာလမှာစတင်တာဝန်ထမ်းဆောင်ရမှာပါတကယ်လို့ Republican 50တရားလုံးကထောက်ခံမဲ့ပြီးပြီးတော့အတည်ပြုပေးမယ်ဆိုရင် Kavanaugh ဟာတရားရုံးချုပ်ရဲ့114ရောင်းမြောက်တရားသူကြီးဖြစ်လာမှာပါ Democratic ကတော့ Kavanaugh ကိုယာရုခံဖို့တခဲနဲ့ဆန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
တဘုံနေထိန်းချုပ်ထားတဲ့အိပလစ်ပြည်နယ်ကိုပြန်သိမ်းယူရေးဆီးရီးယားရဲ့စစ်ဆေးရေးပေါ်မှာထောက်ခံကြောင်းရုရှားကဒီကနေ့ပြောဆိုလိုက်ပါတယ်အိပလစ်ဟာအကြမ်းဖက်ဝါဒခိုးအောင်ရနေရဖြစ်ပြီးတော့ဆီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြစ်ရှာရမှာကြန့်ကြာစေတဲ့အကြောင်းဖြစ်ကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကပြောဆိုလိုက်ပါတယ်အိပလစ်ဒေသထဲမှာအကြမ်းဖက်သမားတွေကင်းရှင်းစေလိုတဲ့အကြောင်းတနင်္လာနေ့ကအီရန်နိုင်ငံသားရေးဝန်ကြီးကလည်းပြောဆိုခဲ့ပါသေးတယ်ဒီအိပလစ်ကိုဆီးရီးယားပြည်သူတွေရဲ့လက်ထက်ပြန်ရောက်စေရမယ့်ဆီးရီးယားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ်အကြောင်းဆီးရီးယားနိုင်ငံကိုရောက်တဲ့အချိန်အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြပါတယ်။အီဗလစ်ဒေသထဲမှာတော့လူ3သန်းလောက်ရှိပြီးတော့ဆီးရီးယားစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အန္တရာယ်များမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်။ဆီးရီးယားနိုင်ငံတွင်သဘုံတွေခြေကုပ်ယူထားတဲ့ဒီအီဗလစ်ပြည်နယ်ကိုတိုက်ခိုက်မဲ့ဆီးရီးယား၊ရုရှားနဲ့အီရန်တို့အပေါ်မှာအမေရိကန်သမ္မတထရမ့်ကလည်းတတိပေးချက်ထုတ်ပြန်လိုက်ပါတယ်ရှင်။
အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးပဲဖြစ်တဲ့ဟာကန်နီကွန်ရက်တီထောင်သူဟာကာလာကြာရှည်နာမကျန်းဖြစ်ပြီးနောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလာဒင်ဟာကန်နီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှုပ်ရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝန်ထမ်းကြောင်းဒီကနေ့မှတင်ညာချက်ထုတ်ပြောဆိုတာပါ။ဟာကန်နီဟာ1980ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုစန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟာဒ်တိုက်ပွဲဆင်နွှဲသူပါကွန်မြူနီဝါဒအန္တရာယ်ကိုရင်ဆိုင်နေရချိန်မှာရော အစ္စလာမ်နေရဲ့နေမြေအာဖဂန်နစ္စတန်မှာဒီဘာသာယုံကြည်သက်ဝင်မှုအပေါ်တင်းကြပ်မှုတွေရင်ဆိုင်နေရတဲ့ကာလမှာဟက်ကန်နီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟီဒင်နီဟာမိစ္ဆာဒိဋ္ဌိကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်နေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်ဗိုလ်ထောင်လိုင်းအေဂျင်စီ CIA နဲ့လည်းဟက်ကန်နီဟာအလွန်နှီးဆက်သူပါ1990ခုနှစ်တည်းကတာလီဘန်နီအာဏာရလာချိန်မှာတော့သူဟာနေကြတဲ့မြန်မာဆိုင်ရာဝန်ကြီးဖြစ်လာပြီးတော့ဥဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်။အဲဒီနောက်ပိုင်း2000ခုနှစ်မှာအမေရိကန်ပြည်အောင်စုဥဆောင်တဲ့မာမေးအဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူဟာပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်။ဟာကာနီကိုရင်ဟာအာဖဂန်နစ္စတန်မှာတိရရောက်တိတိကျကျနဲ့အသေးပြောက်များအောင်တိုက်ခိုက်နိုင်တဲ့အဖွဲ့လည်းဖြစ်ပါတယ်။2019ခုနှစ်ကကာဘူးမြို့တော်မှာထရက်ကားဘုံးနဲ့တိုက်ခိုက်တာကြောင့်လူ150ကျော်သေဆုံးပြီးဂျာမနီတန်ရုံထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ။
မီးလောင်သွားတဲ့ဘရာဇီးနိုင်ငံရဲ့မြို့တော်ရီယိုဒီယိုဂျနေရိုမြို့ကဒီအမျိုးသားပြလိုက်ပြန်လဲမွန်မှန်မှုအတွက်ဒေါ်လာ 1.5 သန်းရထားပေးလိုက်ပါတယ်။မီးလောင်မှုဖြစ်ပွားပြီးတော့နောက်တည့်ရက်တနင်္လာနေ့မှာပဲအပြက်စီးတွေကိုကြီးစုစစ်ဆေးဖို့ဘရာဇီးဝန်ကြီးတွေပြလိုက်ကိုတွားရောက်စစ်ဆေးခဲ့ပါတယ်။မီးလောင်ပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖို့တဲ့အမွေနှစ်ပစ္စည်းတွေမီးထဲပါသွားခဲ့တဲ့အပေါ်မှာတော့တနိုင်ငံလုံးကဝန်းနေနေကြသလိုဘသူ့ကိုအပြစ်တင်ရမလဲဆိုပြီးတော့လည်းလက်ညှိုးထိုးနေကြပါတယ်။မီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်ကိုပြည်တော်စုရဲရရှိတွေကဥဆောင်စစ်ဆေးစုံစမ်းနေပြီးတော့ကြန့်ရှိနေတဲ့အဖိုးတဲ့အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်ပညာရေးဝန်ကြီးဌာနကဒီဖက်ဒရယ်တက္ကသိုလ်ကိုအမေရိကန်ဒေါ်လာ 1.5 သန်းချက်ချင်းပေးပို့သွားဖို့ပညာရေးဝန်ကြီးရိုစီလီဆိုအော့ကပြောဆိုလိုက်ပါတယ်ပြားတိုင်းမှာစုဆောင်းထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း200ကျော်တဲ့က10ရာခိုင်နှုန်းကိုတော့မိဘေးကနေလွတ်ရာပြောင်းရွှေ့ထားနိုင်မုံရတယ်လို့ပြားတိုင်းရဲ့လက်ထောက်ညွှန်ကြားရေးမှူးကသတင်းနောက်တွေကိုပြောပါရယ်ပြားတိုင်းပိတ်တဲ့အချိန်ရောက်မှဖြစ်ပွားခဲ့တဲ့မိလောင်မှုအတွင်ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းမျိုးတော့မရှိပါဘူးရှင်
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တို့ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာနိုင်ငံတော်လျှို့အပ်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလာနေမှာထောင်နဲ့ခုနှစ်နှစ်စီချမှတ်လိုက်တာကြောင့်ဒီပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လှုပ်ပေးဖို့နိုင်ငံတကာခေါင်းဆောင်တွေကတိုက်တွန်းပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကစိုးရိမ်မကင်းဖြစ်တဲ့ကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့စိုးမြင့်ချက်ကိုပြန်လည်သုံးသပ်ဖို့မနစ်ကပဲတိုက်တွန်းပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကလည်းဒီခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့တရင်တော်နှစ်ဦးကသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာဆိုးရွားပေါ်ဆိုးရွားတဲ့အမဲဆက်ထင်စေတဲ့အကြောင်းသူတို့နှစ်ဦးကိုချင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့တရင်လာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီတရင်တော်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်ကတရင်တော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားသောက်ဆိုင်တစ်ခုမှာဆော်ရဲဆာရန်အထောက်အထားတွေလက်ခံရရှိပြီးမှကြာခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးဟာဗြိတိရှ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြည်နဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိတဲ့အဲ့ဒီအထောက်အထားဆော်ရဲဆာရန်တွေဟာသူတို့ကတောင်းလို့ပြီးတာမဟုတ်ဘူးလို့သတင်းတော်တွေဘက်ကညင်းဆူထားပြီးသူတို့ကိုထောင်ချောက်ဆင်းတဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်လည်းဖြစ်ခဲ့ဘူးသူဒုတိယပြန်ကြားရေးဝင်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထောက်ပြကြတဲ့အပေါ်ကဝယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွတ်ဖက်တာမျိုးထောင်ဆန်းစုကြည်အနေနဲ့လုံမှာမဟုတ်ကြောင်းပြောဆိုပါရခင်ဗျာ
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူ့ဘော်မှာအပြင်းထန်ဝေဖန်လေးရှိတဲ့အတိုက်ခံလွတ်တော်အမတ်တဦးရရှိထားတဲ့လူငယ်ချမ်းသာခွင့်ကိုဖျက်သိမ်းပြီးတော့ဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အထက်လွတ်တော်အမတ်အန်တိုနီယိုထရိုင်လက်ဟာ2003ခုနှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့ပြီးတဲ့နောက်2011ခုနှစ်မှာလူငယ်ချမ်းသာခွင့်ရထားတာပါ။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်သမ္မတဂလိုရီယာအာရီယိုဟာအာဂတိလိုက်စားတဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုပြီးစစ်တပ်အရာရှိဘဝနဲ့2003ခုနှစ် ုံးက Trinus ကအာနာသိမ့်မှုစ조사ခဲ့တာပါအဲ့ဒီနောက်၄နှစ်အကြာစစ်တပ်ကစန့်ကျင်အုံကြွမှုတွေမှာလည်းသူဥဆောင်ပါဝင်ခဲ့ပါတယ်သူ့ကိုဖမ်းဆီးမိန့်ကိုတော့မနီလာတိုင်းသတင်းစာမှာဒီကနေ့ဖော်ပြလိုက်တာဖြစ်ပြီးအပြစ်ရှိကြောင်းဝန်ခံတာအပါအဝင်လိုက်နာဆောင်ရွက်ရမယ့်ကိစ္စရက်တွေကိုပြက်ကွက်တာကြောင့်သူ့ရဲ့လူငယ်ချမ်းသာခွင့်ကိုပယ်ဖြတ်တာဖြစ်တယ်လို့ဆိုပါတယ်ဒူတာတေးဟာအကြရီလိုက်စားပြီးတော့တရားမဝင်မှုရဲ့စေဝါရောင်းဝယ်သုံးဆွဲသူတွေကိုရရက်ဆက်ဆက်နှိမ်နင်းတယ်လို့ဆိုပြီးတော့ Trinus ကလည်းဆွဆွဲထားတာပါဒီလိုမှုရဲ့စေဝါနဲ့ပတ်သက်သူတွေကိုနှိမ်နင်းမှုတွေအတွေ့ထောင်နဲ့ချီပြီးတည်ဆုံးခဲ့တာကြောင့်နိုင်ငံတကာရာဇဝတ်တရားရုံးကလည်းဒီကိစ္စကိုစုံစမ်းနေပါတယ
်အမေရိကန်ကန်ယူရန်ဒေတာတနီယာကဝင်မလာခင်လေးမှာပဲအပူပိုင်းမုန်တိုင်းကော်ဒန်ဟာအကောင်းလာပြီလို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကုန်းနှင်းပိုင်းကမုန်တိုင်းဝင်လာပြီဆိုတာနဲ့တနာယီကိုတနာ116ကီလိုမီတာလေတိုင်နှုန်းရှိတဲ့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသားဟာရီကိန်းဌာနကပြောပါတယ်အမေရိကန်ကယ်ယူရန်ဒေတာတွေဖြစ်တဲ့လူဝီဇီယားနာမစ္စဆပီနဲ့အလဘားမားပြည်နယ်တွေကိုလည်းဟာရီကိန်း3ပေးချက်ထုတ်ပြန်ထားတာပါမုန်တိုင်း3ပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့အာကန်ဆော့ပြည်နယ်မှာမိုးရေကြိမ်30ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်ဂေါ်ဒန်မုန်တိုင်းကြောင့်ဒီရက်တက်ပြီးတော့ရေကြီးမဲ့အနေတွေလည်းရှိနေတာပါပုတ်တဦးနေ့မှာကိုနေပိုင်းဘက်ကမုန်တိုင်းဆက်ပြီးတော့ရွေးရှားသွားရင်တော့အလင်းအမြန်အပြော့သွားဖို့ရှိပါတယ
်ဂျပန်နိုင်ငံရဲ့အနောက်ဘက်ကဲယိုတဲ့အနေအားတော်တော်များများကိုဂျပီးတိုင်ဖုန်းမုန်တိုင်းဝင်ရောက်လာတဲ့အတွက်လူပေါင်းတသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်မုန်တိုင်းကြောင့်လူ6ယောက်ထက်မနည်းလဲသေဆုံးခဲ့တာပါတနာယီလေတိုင်နှုန်းကီလိုမီတာ160နဲ့ဒီကနေ့မနက်အစောပိုင်းမှာပဲရှီကိုကူကျွန်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာမိုးတက်လေပြင်းကျတဲ့အချိန်တနာယီကို215ကီလိုမီတာအထိရှိခဲ့ပြီးတော့1993ခုနှစ်ကနေစလို့ဂျပန်နိုင်ငံမှာအင်အားပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်ရှီကိုကူကျွန်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကဟွန်ရှူကျွန်းရဲ့အရှေ့မြောက်ဘက်ကိုရွှေ့လျားပြီးတဲ့နောက်မှာတော့ဂဗီမီရဲကိုဝင်ပြီးကုန်းလင်းကိုဝင်ရောက်ခဲ့ပါတယ်ဒီမုန်တိုင်းကြောင့်မိုးတီးထန်လေပြင်းတိုက်ခိုက်ပြီးရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလည်းသတိပေးနေပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်စုမွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ် Writer သတင်းဌာနကမြန်မာသတင်းတောက်နှုတ်ကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်တဲ့တွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်တရားရုံးစီရင်ချက်နဲ့ပတ်သက်လို့ဒီနေ့အရေးပေါ်ဆွေးနွေးခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကလည်းအပြင်းထန်ဝေဖန်ခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ
်ရိုက်တာသတင်းနောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေတနင်္လာနေ့က1900နှစ်စီချမှတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့အများဆုံးသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှာပဲအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်နိုင်ကြောင်းသတိပေးခဲ့တာပါဒီအတွက်လည်းမြန်မာအစိုးရအနေနဲ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ကြောင်းသတိပေးဖို့သတင်းမီဒီယာကောင်စီရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဒီရက်လပေါ်မှာနိုင်ငံတကာရဲ့ဖြတ်ပြီးတော့ CR တွေဖြတ်ပြောလာနိုင်တယ်အဲဒီဟာကဒီမိုကရေစီအင်ကူရှင်မှုပေါ်ပါကိုယ်မျိုးကထိခိုက်နိုင်တယ်ပေါ့နော်မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးကိုပါဒီတပိုင်းအောင်အဲ့ဒါကိုဒီပါဆိုဆင်းရမယ်နဲ့ဆက်ဟာမယ်ဟိုတောင်အကြီးဆုံးအစိုးရကတော့ဝေဖန်တဲ့ချောက်ပြကြတယ်ပြီးတော့အစိုးရကဒီအပန်းတွေကိုတကယ်လေးလေးနဲ့နားထောင်ပြီးတော့လေးနဲ့စဉ်းစားရင်တော့ချင်ဒါတန်ကြီးတယ်ကောင်းမယ်ဒီမြန်မာနိုင်ငံတော့လည်းကောင်းမယ်ပေါ့နော်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့အမှုမှာဂျာဝင်ညှိနှိုင်းဖြည့်ရှင်းပေးဖို့စ조사ခဲ့ပေမဲ့အခွင့်မသာခဲ့ဘူးလို့လည်းဦးမြင့်ကျော်ကပြောဆိုခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့သတင်းမီဒီယာဥပဒေတွေကိုလိလုရှုခဲ့တဲ့လုပ်ရက်တစ်ခုအဖြစ်သတင်းမီဒီယာကောင်စီဘက်ကသဘောထားကြောင်းဒီကနေ့အရေးပေါ်စည်းဝေးမှုမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပြပါဗျာဒီ
သတင်းမီဒီယာမှာရင်းသတင်းကြောက်ရင်ပုံနဲ့ဒီပြင်းထန်တော့တဲ့ကိုလိုနီခေတ်ကရုပ်တွေတုံးတဲ့အဲ့ဒီမှာတော့ company နဲ့ချက်ပြကြတယ်နောက်တော့ဟို account လေးကိုကြည့်ရင်ဒီကဦးရေမှာပဲ35လေးမှာဟုတ်လားအစီအကံဒီနေ့ဒီလလစွာပြောဆိုခွင့်ဒီသားပေါ်ပြခွင့်တို့ဟာမျိုးကိုအမခဏပဲနဲ့ဟိုအခုတကယ်ဖြစ်ဖြစ်တဲ့အနေအထားမှာတော့ဟုတ်လားသူတို့ကတရင်ဥပဒေကျဲလက်စီကောင်းနေတာကိုကြီးနေတဲ့ပုံမှန်နဲ့ရေးရခံတဲ့ဟာမျိုးကို company နဲ့ဒီအစီအဒီအားကဟိုရှင်းတော့ကိုလွေးနေတဲ့ thread ပေါ်မျိုးနဲ့ချက်ပြတဲ့သဘောပါ
အစိုးရပိုင်းသတင်းစာတွေကနေလွဲလို့ဒီကနေ့ပြည်တွင်းမှာထုတ်ဝေတဲ့သတင်းစာဂျာနယ်တွေမှာတော့သတင်းတော်နှစ်ယောက်ထောင်ချခဲ့ရတဲ့သတင်းတွေကိုမျက်နှာဖုံးသတင်းတွေအဖြစ်အကြီးအကျယ်ရေးသားခဲ့ကြသလိုစန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုလည်းမျက်နှာဖုံးတွေအက်ဒီတာအဖော်တွေမှာလည်းဖော်ပြခဲ့ကြပါတယ်မြန်မာနိုင်ငံဒေသအသီးသီးကလူငယ်အမျိုးသမီးတဘာဝပတ်ဝန်းကျင်အရေးငြိမ်းချမ်းရေးလူခွေရေးပညာရေးနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကလည်းသတင်းတော်တွေအခုလိုအပြစ်ဒဏ်ထောင်ဒဏ်ပေးခံခဲ့ရတဲ့အပေါ်ကန့်ကွက်ကြောင်းနဲ့သူတို့တို့အုပ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ပူတွဲကြေညာချက်ထုတ်ပြန်ရမှာပါဝင်ခဲ့တဲ့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းသားကိုအောင်ဇော်ကတော့တရားရုံးရဲ့စီရင်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားစီရင်အတွက်အနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တစ်ခုဖြစ်ပြောဆိုခဲ့ပါတယ
်။အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီအတန်တွေပေါ့နော်အခုကျွန်တော်တို့နိုင်ငံအနှံ့အပြားကဟိုတေးသေးကြီးကြီးပေါ့နော်ဟိုကဏ္ဍပေါင်းစုံမှာတနိုင်တစ်ပိုင်းလုံနေကြတဲ့အရက်ဖက်အဖွဲ့အစည်းတွေကအစားလက်လက်မီကတော့ပါဝင်ကြတဲ့အင်အားအနေနဲ့ဒီကိစ္စကြီးကမဖြစ်သင့်ဘူးဆိုတဲ့ကိစ္စမျိုးကြီးကိုသူတို့အနေနဲ့သိရှိပြီးတော့မတရားမှုကြီးပါဒါတရားဥပဒေသုံးဖို့မှုပါရောတရားရေးမှန်တိုင်းမှာရောဘယ်လိုပြောမလဲတိမ်ဆောင်းနေပါတယ်ဆိုပြီးတော့အကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့အကြံတစ်ခုထုတ်တယ်နောက်ဆုံးအမိတ်အပိတ်အမိတ်ချတဲ့အခါမှာလည်းတိုးချောင်းစီရောမှုမရှိဘဲနဲ့ခိုင်လုံမှုမရှိဘဲနဲ့ဒီလိုဖြစ်တဲ့တစ်ခုကိုချလိုက်တယ်ဆိုတာကဘယ်လိုဘယ်နည်းနဲ့မှမတင်တော်ဘူးတရားမျှတမှုမရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးကြောင်းရေးမှာဒီမိုကရေစီစံနှုန်းတွေကိုဟိုဒီ right to information ပေါ့နော်အဲ့ဒါတွေကိုလည်းထိခိုက်တယ်တော့ဘလိုနည်းနဲ့မှမဖြစ်တင်တဲ့ကိစ္စတခုကိုဖြစ်သွားတယ်လို့ဟိုအမီတန်စိတ်ကောင်းတင်ကောင်းပြရတယ်ပေါ့နော
်ဖန်းစည်းတဲ့သတင်းတော်တွေလွတ်မြောက်ရေးမန္တလေးမြို့မဟာမျက်မှုနှိဖျားမှာလဲဒေသခံသတင်းသမားတွေစုဝေးပြီးစုတောင်းခဲ့ကြသလိုရှေ့လာမဲ့ရက်တွေမှာလဲသတင်းတော်နှစ်ယောက်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုမှုတွေလက်လျှောက်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်ရိုက်တာသတင်းတော်တွေရဲ့မိသားစုဝေးတွေကလဲဒီကနေ့မှာပဲရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့တရားရုံးရဲ့စီရင်ချက်ပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်သတင်းတော်နှစ်ယောက်ထောင်နဲ့အပြစ်ပေးခံရတဲ့အပေါ်မြမဆိုးရတာဝန်ရှိတဲ့သူတွေဘက်ကတရားဝင်တုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမဲ့မရခဲ့ပါဘူး။ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတော့သတင်းတော်တွေအနေနဲ့အယူခံဝင်နိုင်မဲ့ခွင့်လန်းရှိနေစေဖြစ်ကြောင်းဒေပြည်တော်မှသတင်းတော်တွေကိုပြောဆိုခဲ့ပါတယ်ရိုက်တာသတင်းတော်တွေကိုထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့လူခွေလှုပ်ရှားမှုအဖွဲ့တွေသာမကကုလသမဂ္ဂပါဝင်တကယ်တကာတိုက်ဝိုင်းကလည်းစိုးရိမ်ပကေတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီတို့ကတော့သတင်းတော်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးရှမ်းပြည်နယ်ဆိုင်ရာသတင်းတော်တစ်ပုဒ်ကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့လတွေကတင်းရှောင်ခဲ့သူတွေနဲ့ပါဆိုရင်ဒီရက်ပိုင်းအတွင်းမှာဒုက္ခသည်3,000လောက်အိုးအိမ်ဆုံးခွာပြီးစစ်ဆောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ TNLA ကတအံပလောင်နဲ့ SSA မြောက်ပိုင်းပူပေါင်းတပ်ဖွဲ့တွေနဲ့ RCSS SSA တောင်ပိုင်းတပ်တွေအကြဖြစ်ပေါ်တဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့တလကျော်လောက်ကစတင်ခဲ့ရကဒီရက်ပိုင်းတွေအတွင်းမှာခက်ဆိတ်ဆိတ်ထပ်မံဖြစ်ပွားလာနေတာပါနမ်တူမြို့နယ်ကဒေသခံတအူကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
တိုက်ပွဲကဒီ3-4ရက်ကတော့နေ့တိုင်းရက်ဆက်ဖြစ်တယ်ခင်ဗျစက်တင်ဘာ4ရက်နေ့ဒီနေ့မနေ့6နိုင်လောက်မှတိုက်ပွဲတော့စနေပါခင်ဗျကြည့်တာကပန်လုံးမှာတနေရနောက်လာပန်လုံးရဲ့နောက်ဖက်ကပန်ကိုက်ကြီးရမှာတနေရရှိပါတယ်ခင်ဗျအဲ့ဒီတနေရဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဖြစ်တဲ့အဖွဲ့က RCS နဲ့မြောက်ပိုင်းမဟာမိတ်ဆွဲဖြစ်တာပါခင်ဗျစစ်ပွဲဖြစ်တဲ့ area ကနတ်မလူမြို့နယ်ပေါ့နော်ပန်လုံးကြီးရအုပ်စုမိုင်းမှုကြီးရအုပ်စုနဲ့ဟိုအခုချောင်းစာကြီးရအုပ်စုပေါ့ဒီမှာဆက်ဖြစ်နေပါအများဆုံးဖြစ်တာကတော့မိုင်းမှုကြီးရအုပ်စုမှာဖြစ်တာအခုကျတော့ပန်လုံးကြီးရအုပ်စုနဲ့ဟိုလည်းချောင်းစာမှာလည်းဟိုဆက်ဖြစ်လာတော့
လက်ရှိတိုက်ပွဲဖြစ်ပွားရာပန်လုံကြီးရွာရဲ့မြောက်ဘက်ပိုင်းရှိကြီးရွာတွေကရွာသားတွေဟာမန်ဆန်နဲ့မိုင်းမှုကြီးရွာဘက်ကိုပြေးဝင်ခိုလုံကြပြီးပန်လုံရဲ့တောင်ပိုင်းဘက်ကကြီးရွာတွေကတော့ပန်တပြေမန်လီမိုးတေရွာနဲ့တီဘောမြို့ကိုတင်းရှောင်နေကြပါတယ်ပန်လုံကြီးရွာမြောက်ဘက်ချမ်းမန်ဆန်နဲ့မိုင်းမှုကြီးရွာတွေကိုတင်းရှောင်လာသူဟာ1400လောက်ရှိနေကြောင်းအခုလိုစစ်ပြောပါတယ်
ဒီဆောင်ကကျွန်တော်တို့ဒီမန်ဆန်နဲ့မိုင်းမှုကြီးရွာနေရွာပေါ့နော်ဟိုကလက်ခံထားတာ1000နဲ့မှ63ရောက်ပါခင်ဗျာဒါပေမဲ့မနေ့ကဝင်လာတဲ့ရွာဆင်းရဲရဆိုရင်တော့1200လောက်ကတော့ရှိပါတယ်ခင်ဗျာတချို့ဟာကြတော့တို့ကဟိုအတိအိမ်တွေမှာလာသေးတယ်ဆိုတော့လေအဲ့ဒီကြက်တွေမှာခလုံးကိုလာပြီးတော့ဆေးမပေးတော့လေအဲ့ဒါတွေနဲ့ပါတွေ့တယ်ဆိုရင်တော့1300 1400လောက်တော့ဆက်လောက်တော့ခံမမိတယ်ခင်ဗျာတချို့ရွာတွေက3ကြိမ်မြောက်ပြေးတာတော့တချို့ရွာတွေက1ကြိမ်အဲဒီလိုမျိုးပေါ့
Panlong Jiwa Tongpe Changa Tengshang Duru Yek Che Ne Go Rok Tiwa Miu Ka Sishang Nui Go Kunyi Pe Ne Du Go Miu Ka Akku Lo Pyo Ba De.
Pankaya Yada Yada Yaku Babi Khotho Biya Akku Tino Tiwa Opo Bui Nye Le. Yada Akku Tino Dongga Lava Chibi Koi Tiwa Yada Yen Yedi Yada Tore Lui Chide Kano. Chu Akku Lama Shang Nai Ne Lui Leya Bo Na. As Leya Ye Akku Nada Aya Chola Re
ยาดารีอูโฮดามันนาโกเลียมาบ่นาโกเลียมยอนี่จะมาตุบิสังไหนนาบิจะมาอูทับิยะตุเตลาบ่เนาะติโกเทบ้านลิงาเดลาบิชิเนกุนันดาเดียมมาเดียบูรอจองเยนาวโบติยอเอทาวายาจอลาอยู่บ่เนมตุมโยเนปันตรีจีวามาลูช่อยาตะเซมันลีจีวามาลูเลียงาเซลองเนติบอมโยเนโบติยอพุนิจองมาลูช่อยาเซลองเนติบอมโยโบรอจองมาลูตองอาเนเซลองชินีจองเปียวบาเด ဒီဘောမျိုးကိုရောက်ရှိနေသူတွေကိုတော့အုတ်ချုပ်ရေးအဖွဲ့နဲ့ရှမ်းရှင်ကျေးမှုဖွဲ့ကကူညီထားပြီးပန်သပြင်းနဲ့မန္တလေးကျေးရွာကဆစ်ဆောင်တွေကိုတော့ပရာဟိတအဖွဲ့တွေကကူညီထားပါတယ်။နမ်တူမျိုးနယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း ဒီအန်အယ်နဲ့အစစ်အင်မြောက်ပိုင်းအပါအဝင်တရုတ်နယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာအန်စီအေကိုအပြည့်အစာချုပ်ကိုလက်မှတ်မီးထိုးသေးပါဘူး။ဇူလိုင်လအတွင်းကကျင်းပတဲ့တတိယအကြိမ်ပင်လုံးအစည်းအဝေးမှာတော့ငင်းချမ်းရေးအတွက်အလို့သဘောဆွေးနွေးဖို့သဘောတူထားပေမဲ့လက်ရှိအချိန်ထိဆွေးနွေးပွဲတွေစတင်နိုင်သေးတယ်လို့လက်နက်ကိုင်တချို့နဲ့အစိုးရတပ်မတော်အကြမ်းမှာလည်း
ne atwin ye jo khyu ga ta sin tan gaung bya yoga khu set phit paw ni de a chang thadin lwa go tin set pe ba me ye jo khyu ye ma sin ne ga tan gaung bya yoga po chang yakai myu yakai pi ne atwin myu ne to do myan myan ma yoga khu set khan ni ya bi let shi ma 400 jo law yoga khu set khan ni ya de lo cham ma yi san ya ta win shi tu ri ga pyo ba de schistosomiasis so de khyu ga ni phit de yoga chang a tat an die phit paw nai bi let shi di yoga go ka ba cham ma yi a phwe aku ni ne se wa ku ta ni bi lo le so ba de voe time che sai tadin daw nai kun ain ga tadin pe po tha ba de
hoke ba yakai pi ne twin ye chu khyu ga ni de sin yoga khu set khan ni ya tu 400 jo shi ni bi lo sit twin myu cham ma yi sana ta kwe khan ta win shi tu tu phit de u thun hlan ga pyo ba de
jino lo sit twin ma 400 ne pyo shi lo ဒီကြောင့်ဖြစ်တဲ့ဆီဆီနီယာဆိုတာအဲဒီဥရောပါပဲဆီဆီလို့တွေးနေလူတွေပေါ့နော်အားရတွေကတော့ကျွန်တော်ဆေးရတော့ကုပလိုက်ပြီပေါ့ခရီးကနေအရှင်ကပါတဲ့တန်ကောင်တူတူမျိုးပဲအဲဒီတူပေါင်းတို့မျိုးကခရီးရဲ့မစင်ကနေလူရဲ့ခြံနာကိုသူ့ကိုအရေးကြီးတဲ့ဖောင်းနေတာပေါ့အစိမ့်စားတာတွေပါတာပေါ့နော်ဒီခရီးတို့ကမစင်စားတာတွေပါလို့ရှိရဲ့ဒီယောဂဟာရေချိုခရုရဲ့မစင်ကနေလာတဲ့တန်ကောင်ပြားယောဂပူ
ဒီကနေ့ကျွန်တော်တို့ရဲ့ရေချိုခရုကနေတဆင့်ယောဂကုသကံတွေရတယ်လို့ဒီခရုကိုအစိမ့်စားတုတ်စားကံတွေမြင်တန်ကောင်းပြားယောဂပူဇာကုသလာတယ်လို့ဥထုံးလိုင်ကဆိုပါတယ်ရေချိုခရုကနေယောဂဖြစ်ပေါ်တဲ့လက္ခဏာကတော့ဥထုံးလိုင်ကအခုလိုဆက်ပြောပါတယ်
ပေါ်လာတဲ့ချောင်းဆိုးတွေအချို့ဆိုရင်ညလုံးတွေရေးပြီးတော့ညလုံးကျလာလို့ကျွန်တော်တို့ကလေးလုံးကရရှိပေါ်လာပြီးပေါ်လာတယ်။ပုဂ္ဂိုလ်တတရပကံနေစပြီးတော့ရကန်ပြင်းတဲ့တွင်ရေချိုခရုကနေကူးဆက်လာတဲ့တန်ကောင်ပြားရှစ်တဆူမရဆင်ယောဂါလို့တန်တရာရှိသူရှေ့ရ
ตามหมู่หนองนี้รู้สิงตัวอโตเลยลักษณะสว่าก็อัตถุแลนจองสัญญาลักษณะนะดิสีแลนจองลักษณะนี้ปะเนาะตัวอัตถอันเนี่ยสร้าแท้โหที่คณะโกมาสอบแกโกที่ตัวเราမျိုးแล้วไอ้ลักษณะนี้ปูပြီးတော့ขึ้นနိုင်ในหาမျိုးนี้ရှိပါတယ်အခုတောက်ဆိုတော့อัตถอันเนี่ยที่ชี้ตัวနိုင်တာပေါ့เนาะ
နေပြီးတော့ဘဟုကုသပြည်သူ့ကျမ်းမာရေးဦးစီးဌာနအနေနဲ့ကမ္ဘာကျမ်းမာရေးဖွဲ့ရဲ့အကူအညီနဲ့ယောဂဖြစ်ပေါ်ရန်ရခိုင်ပြည်နယ်နှံ့ကိုကိုင်းစင်ကုသပေးနေတယ်လို့
ဒုရယာညွန်ကြားရေးမှုတောက်တာတူတူရီအောင်ကဆက်ပြောပါရစေ။ကျမတို့ကအခုဟိုကမ္ဘာကျမ်းမာရေးအဖွဲ့အားနေစေးရရှိပါတယ်။စေးရရှိရခါကျကျမတို့အေးစေးဝါနဲ့ကျမတို့ဒီအေးစေးကုသမှုတွေဆောင်ရွက်နေပြီပေါ့နော်။ရခိုင်ပြည်နယ်ကိုစေးတွေဖြန့်ဝေထားပြီးတော့လူနာတွေ့ရှိလို့ရှိရင်ကုသပေးနေပြီပေါ့နော်။ဒီရေချိုခရုမျိုးစိတ်ကလုံခက်တဲ့ကောင်နှစ်ကရခိုင်ပြည်နယ်မှာစတင်တွေ့ရှိပြီ။ဒေတာတွင
Kabachama Yipo Choyu, Ashidam Asha Dida Sanya, Kabachama Yipo, China CDC Duga, Pinashini Pawine Puga, Tudidana Lungan with Samuel Nibi, Yoga Gago, Tencho Yi Lungan Rugu, Tasanya, Chama Yitana, the Puwamido, Samuel Nidalu, Yidu Chama Yuzi Tanaga, Tawin Shitu Riga, Piovara Kamia.
Kunang going to in people Tarawa. Akuro, Nemananga, Satonzi, Zeno, Minta Lani Redway, so in Muri Shinijari, Jan Trin Laguna, Siamame, Nemananga, Matia Pine, Satonzi, Zeno, Minta Laredway, Yamon Lunganri, Apawe, Satonzi, Don Lunganri, Keke, Junia Mare, American Dolane, Nema Changwe Leleama, Changwe Tambo, Sanging Chuja Sinitima, Langza, Siri, Domin Lani Repo, so in Muri, Trapon, Nidia Janguro, Viu in Nema Bindrin, Guzo, Teka Piopia Pima.
ကွာဈေးကွာမှာဒီနေ့တည်းဈေးနှုန်းတပိပါကိုအမေရိကန်ဒေါ်လာ80ကျော်လိမ့်မယ်လို့ဈေးနှုန်းထုတ်လုပ်တဲ့နိုင်ငံတွေကခမန်းနေချိန်မှာပဲပြည်တွင်းဓာတ်ဈေးနှုန်းတွေလည်းမြင့်တက်လာနေရပါ။ရန်ကုန်လက်လီဈေးကွာမှာဒီစက်တလီတာကိုတထောင်ကျပ်ပရီးမီးယားဒီစက်တလီတာကိုတထောင်15ကျပ်နန်းနီတူအောက်တိန်တလီတာကို900နှစ်ဆန်5ကျပ်ဝန်းကျင်ရှိနေပါတယ်။လက်ရှိနှုန်းတိုင်းစက်မြင့်တက်နေဦးမယ်ဆို let alone the man who just hire you to your wife.
I will see there, Yanted, the way, Yanted or Marua, so from a Paloma, it is a yard is in a Makaido. I look at a Mayade to a mad, they feed our mud yet alive. No, and a thousand dog only a Jesse Mauna. Then you can I get a one up, a love where the one off. See, they did a thing they took care of. I mean,
ဒီကတက်တက်စီရတော့အပြင်းဆုံးပဲအမတို့လည်းတက်စီပွားစနိုက်ရတဲ့ဘဝရောက်သွားတာပုံနာတွေကိုယ်တိုင်တက်စီမမောင်းနိုင်တဲ့အချိန်မျိုးဖြစ်သွားတာမကြသေးခင်ဟာသာလို့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်ရမှာကျန်းဝေတန်ဖိုးစန်းချိန်ချိုးလာအောင်ကြာစင်းနေတဲ့အတွက်စီးပွားရေးပေါ်ရိုက်ခတ်လာမှာဆိုရင်နေချိန်မှာပဲ
ဆတုံးစီစီရတော့နိုင်ငံသားစီပေါ့နော်နိုင်ငံသားဝယ်ရတဲ့ပစ္စည်းမျိုးနိုင်ငံသားစီပေါ့မှာလည်းမူတည်တယ်ဒီရောင်းတဲ့ခါကျတော့ကမောင်ဝင်တဲ့ပြန်ရောင်းရတာပေါ့နော်တရှိတိနေရောင်းနေတဲ့စီးရတထောင်ကျော်ရတယ်မှန်ပါတယ်ဒါပေမဲ့အဲ့ဒါကြီးကနိုင်ငံသားတင်သွင်းရတဲ့ဒီဆတုံးစီတွေရဲ့ဟိုတရင်စီးပေါ့နော်ရောင်းကုန်တန်ဖိုးလို့ခေါ်တာပေါ့အစားကစားကြည့်ရင်တော့ရောင်းကုန်တန်ဖိုးစီ question charge mare nga nga ma le ko lo cc ya thai den lo tet ni le aw ko lo di pi rin ma le be thola ngwe le nong wa ho a la lo totor yin ya la bo no tet da mya le a la chaung lo ba
tet lo ma ka ba chin na sin nong ga 3 nit jaw kala twin ma a myin song ni tha yauk chi ni ya ba မြန်မာ အစိုးရကတော့ 73 လီစီမြင့်တက်နေချိန်မှာပဲ အေပီ လရဲမှာဂါလန်3000လောက်ထုတ်ရောင်းခဲ့ပေမယ့် ပြည်တွင်း တုံးဆက်မှုကြောင့် အထောက်အကူမဖြစ်ခဲ့ဘူးလို့လည်း လုပ်ငန်းရှင်တွေကပြောကြပါတယ်ခင်ဗျာ
လူမှုရေး စီးပွားရေး နိုင်ငံရေးနဲ့ ဘာသာရေး နယ်ပယ်တိတိမှာ လူမျိုးမျိုးတွေရဲ့ ယုံကြည်ရာယုံကြည်ရာတွေ အားလုံးကို သူယုံကြည်ရာအစီအစဉ်မှာ တင်ဆက်ပေးနေပါတယ် အပတ်စဉ် တင်ဆက်ပေးနေတာပါ စောင့်မျှော်နားဆင်ပါခင်ဗျာ
VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင် ရေဒီယို အစီအစဉ်တွေအားလုံးကို VOA ఇంటర్నెట్ စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွားရောက်ကြည့်ရှုနိုင်ပါတယ် ဒီကနေ့အတွက် ဒုတိယပိုင်း 나이ဝက်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ ဒိုင်းရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာမို့ စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြမစံတော်ချင်းမနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဘက်မှာတိုက်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်ဆိုဝင်းစီစဉ်တင်ဆက်ထားပါတယ်။
အမေရိကန်ပြည်အောင်စုက UNRWA UNRWA ကုလသမဂ္ဂကယ်ဆယ်ရေးနဲ့အလုပ်ကိုင်ရှာဖွေရေးအေဂျင်စီအတွက်အကူအညီပေးနေတဲ့ရန်ပုံငွေတွေကိုမပေးတော့ဘူးလို့ကြေညာလိုက်တာကြောင့်ပါလက်စတိုင်းဒုက္ခသည်တွေစိုးရိမ်မကင်းဖြစ်နေကြပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအနေနဲ့ဒုက္ခသည်အတိုင်းဝမ်းရဲ့ပြဿနာကိုမဖြေရှင်းပဲအေဂျင်စီလုပ်ငန်းတိုးချဲ့ရေးတွေလုပ်နေတယ်လို့သမ္မတထရမ့်အစိုးရကဝေဖန်ဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီကတော့ဒီဆွဆွဲချက်ကိုပြင်းပြင်းထန်ထန်ညှိဆို့လိုက်ပြီးတော့နိုင်ငံတကာအတိုင်းဝမ်းကဣသရေးပါလက်စတိုင်းပြဿနာကိုငြိမ်းချမ်းစွာအဖြေရှာဖို့ပြက်ကွက်နေတယ်လို့အပြစ်တင်လိုက်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ကသတင်းပေးပို့ထားပါတယ်။ဂျော်ဒန်နိုင်ငံအာမာမြို့မြောက်ဘက်ကဘာကာဒုက္ခသည်စခန်းမှာပါလက်စတိုင်းဒုက္ခသည်တသိန်းကျော်ခိုးလုံနေကြရစေဖြစ်ပါတယ်။တချို့ဆိုရင်အဲ့ဒီစခန်းစဖွင့်တဲ့1968ခုနှစ်ကတည်းကနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့အများစုကအဲ့ဒီမှာပဲမွေးဖွားလာကြသူတွေဖြစ်တယ်လို့ပါလက်စတိုင်းဒုက္ခသည်ဇိနပ်အယ်အာဒါဘာကပြောပါတယ်။
There are many people here in the camp. Where will they all go? How will they live? How
will they eat? ကုလသမဂ္ဂအေဂျင်စီမရှိဘဲနဲ့ဒီစခန်းကလူတွေကဘယ်သွားနေကြရမှာလဲရှင်။ဘယ်လိုနေထိုင်စားတောက်ကြရမှာလဲ။ကလေးတွေကပညာရေးအတွက်ကျောင်းတွေကိုဘယ်လိုလုပ်ကြမှာလဲ
။ဘာကာဒုက္ခတဲ့စခန်းဟာအန်ရွာရဲ့အထောက်ပံ့နဲ့ရပ်တည်နေတဲ့ဂျော်ဒန်၊လေဗနန်နဲ့အရှေ့အလယ်ပိုင်းဒေသတကြောကဒုက္ခသည်စခန်းတွေတဲကတစ်ခုပဲဖြစ်ပါတယ်။အမေရိကန်ရဲ့ပံ့ပိုးမှုကကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရန်ပုံငွေရဲ့သုံးပုံတစ်ပုံရှိပါတယ်။ရန်ပုံငွေပြက်လူနီးပါးဖြစ်နေတဲ့ကယ်ဆယ်ရေးအေဂျင်စီအတွက်အမေရိကန်ရဲ့ချက်တောက်မှုကအခြေအနေပိုဆိုးစေတယ်လို့အန်ရွာရဲ့ပြောခွင့်ရသူခရစ်ဂန်နက်စ်ကအခုလိုပြောပါတယ
်။ 526,000 children who receive an education every day from UNRWA 1.7
ကလေး 92,600 ဟာ UNRWA ရဲ့အစီအစဉ်နဲ့ပညာသင်နေကြရတာဖြစ်ပါတယ်။စာနယ်ဧကမဖူလုံတဲ့ဒုက္ခသည် 1.8 တန်းနဲ့ဂါဇာမှာတတန်းနေထိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဆေးကန်းတွေမှာကုသမှုခံယူတဲ့လူ3တန်းခွဲရှိပါတယ်။စိတ်မကောင်းစရာဒီဆုပ်ဖြတ်ချက်ကြောင့်ဒီဒုက္ခသည်တွေအကြက်တင်းနဲ့ရင်ဆိုင်ကြရတော့မှာပါ
UNRWA UNRWA လို့ခေါ်တဲ့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရဲ့လုပ်ငန်းတွေထိရောက်မှုမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်အစိုးရကရန်ပုံငွေထည့်ဝင်မှုဖြတ်တောက်မယ်လို့တောက်ကြားနေကကြေညာခဲ့တာပါဒီကြေညာချက်ကိုဣသရေးဝန်ကြီးချုပ်ဗင်ဂျမင်နေတညာဟုကကြိုဆိုတဲ့အကြောင်းတနင်္လာနေ့ကပြောဆိုလိုက်ပါတယ
် The US has done a very important thing by halting the finance
UNRWA လို့ခေါ်တဲ့ဒုက္ခသည်တပ်ဆိုးရှင်အောင်လုပ်နေတဲ့အေဂျင်စီကိုအမေရိကန်ကရန်ပုံငွေပေးနေတာဆိုင်းငံ့လိုက်ပါတယ်အမေရိကန်ကအရေးကြီးတဲ့ဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါပြဿနာဖြေရှင်းဖို့နောက်ဆုံးကိုအစပြုံးနိုင်လိုက်တာပါပဲ
အန်ရွာကုလကယ်ဆယ်ရေးအေဂျင်စီအကြီးအကဲပြဲကာရန်ဘူးလ်ကတော့သူ့ရဲ့အေဂျင်စီအရေးအချင်းမရှိဘူးဆိုတဲ့ဆွဆဲချက်ကိုအပြင်းထန်ပေးချလိုက်ပါတယ
် It is the utter failure of the parties and the international community to resolve this conflict that explains why Palestinian refugees are still refugees
နေပေါင်း90ကြာတဲ့ဒီပါလက်စတိုင်းတွေဒုက္ခသည်ဖြစ်ရပ်တည်နေရတာဟာပြည်ပကဖြေရှင်းဖို့အတွက်တပ်ဆိုင်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြက်ကွက်မှုကြောင့်ဖြစ်ပါတယ်။ UNRWA NWA ရဲ့အခြေအနေဖန်တီးမှုကြောင့်မဟုတ်ပါဘူး။ဒီကြက်တဲကိုဖြေရှင်းဖို့အတွက်နိုင်ငံရေးအရတိုးပြီးလှုပ်ဆောင်ဖို့လိုပါတယ်။ ဒီလိုအကြက်တဲဖြစ်နေတာအတွက်လူသားချင်းစာနာမှုကူညီမှုပေးနေသူတွေကိုအပြစ်တင်လို့မရပါဘူ
းလူငယ်ရဲ့အနှစ်80အစ္စရေးနိုင်ငံစတင်ထူထောင်ခြင်းကစပြီးတော့ပါလက်စတိုင်းလူဦးရေ9သိန်းခွဲဟာသူတို့ရဲ့မြေတွေအိုးအိမ်တွေစွန့်ခွာပြီးထွက်ပြေးခဲ့ကြပါတယ်အကြက်တဲတွေပဋိပက္ခတွေကြားရုန်းကန်ရင်အခုနောက်ဆုံးလူဦးရေ9သန်းအထိတိုးလာခဲ့ပါပြီ1948ခုနှစ်ကဖြစ်ပွားခဲ့တဲ့အာရဗ်အစ္စရေးစစ်ပွဲကြောင့်ဥင်စွန့်ခွာခဲ့ရသူတွေနဲ့သူတို့ရဲ့တားဆီးမြေဆက်တွေဟာနိုင်ငံတကာကအထောက်ပံ့တွေလက်ခံရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့သူတို့တွေအိမ်မပြန်နိုင်အောင်ဒါမှမဟုတ်ကျူးကျော်သိမ်းပိုက်ခံထားရတဲ့မြေတွေပြန်မရအောင်အစ္စရေးလိုဘက်ကပြက်ပြက်သားသားဖောင်ရွက်ထားတာဖြစ်ပါတယ်ရှင
်တောက်ခင်ဆိုဝင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်ညာညဗီအိုအေဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ရှင်ကိုသားညွန်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းရီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ကမကြာခင်ကရေးမှုနဲ့သူ့ရဲ့ဂရက်တွေပါမြန်မာပြည်သက်တွေကြိုက်တွေ့ကြတဲ့ဒီလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook Seminar ပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်ဘရကာဝေးဦးစီးချုပ်ယုံနဲ့တခြားစစ်ပဲနဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာမလို့လူမှုကွန်ရက်သုံးတင်ကြတဲ့ညီမတွေကြားမှာကန့်ကွက်မှုတွေထောက်ခံသူတွေနဲ့တော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာVK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့နောက်မြန်မာနိုင်ငံကတီးခြားကွန်ရက်တစ်ခုထောင်ဖို့စသဖြင့်လှုံ့ဆော်မှုတွေလည်းရှိပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရည်ယူမှုဟာတကယ်ပဲသူ့ရဲ့ခေါ် Community Standard လို့သူတို့ခေါ်တဲ့သူ့ရဲ့ Standard ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခြင်းပေါ်မှာထိခိုက်သွားနေသလား။နောက်တစ်ဖက်က VK လူမှုကွန်ရက်ဆိုတာကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းလာမဲ့ဒီအင်္ဂါနေ့ညဆွေးနွေးပွဲမှာဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပြီးဖို့နေပယ်3ခုကပုံကို3ခုကိုဖိတ်ခေါ်ထားပါတယ်။သတင်းစာနဲ့ပေးရရှိတယ်နောက်တစ်ခုကလူမှုဒီ civil society organization တွေဘက်ကရှိပါတယ်နောက်နိုင်ငံရေးအတိုင်းအဝန်ကရှိပါတယ်တူကတော့သတင်းစာဆရာဦးစင်ဝင်ဖြစ်ပါတယ်နောက်တူကတော့ဒီလူမှုဒီအစိုးရမဟုတ်တဲ့ဖွဲ့စည်းတွေဘက်ကသူကိုတွင်လင်းအောင်ဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီနိုင်ငံရေးလှိလာသူတူဖြစ်တဲ့ဦးရထွန်းသူကအရင်ကပြည်သူ့တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ခင်ဗျာသုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုစင်ဝင်ကိုဖိတ်ခေါ်ချင်ပါတယ်သတင်းစာဆရာကိုစင်ဝင်ကိုစင်ဝင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုစင်ဝင်ခုနကျွန်တော်ပြောလို့ပါ Facebook ရေးယူမှုနဲ့ပတ်သက်လို့ပေါ့တော်လေးပွက်စီသွားတယ်ဗျာဟိုကိုစင်ဝင်ကိုတိုင်လူမှုကွန်ရက်မှာရေးထားတာလည်းကျွန်တော်သတိထားမိပါတယ်အဓိက VK နဲ့ပတ်သက်လို့ရောနောက် Facebook ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ကိုစင်ဝင်အမြင်လေးကိုကျွန်တော်တို့ပြန်ပြီးတော့သိချင်ပါတယ်ခင်ဗျာ
Facebook ကတကယ်ဒီလိုမျိုးအကောင့်တွေပေါ့မြန်မာပြည်မှာဒီ hate speech နဲ့ပတ်သက်ပြီးတော့အကောင့်တွေများနေတယ်ဆိုတဲ့ဟာကိုတကယ်တော့သူတို့သတိထားမိတာ2015ယူဆရပါဒါပေမဲ့လည်းထူးခြားနာမည်သူတို့လွှတ်ထားတာပေါ့နော်ဒါပြီးခဲ့တဲ့နှစ်ကတည်းကတော့တော်တော်အခြေအနေဆိုးဆိုးတွေဖြစ်ခဲ့တယ်2019ဒီနှစ်ကြာမှဒါအရေးယူတယ်ဆိုပြီးတော့ဖြစ်လာပါတော့ဖြစ်လာတာလည်းဆိုတော့ရှင်းနေပါပဲသူကဒီဇူကာဘတ်ကိုဒီ American Congress ရောနောက်ပြီးတော့ EU Parliament မှာရောမေးတယ်နောက်စင်ကာပူမှာဟာသက်ဆိုင်နိုင်ငံကမေးခွန်းတွေထုတ်လာကြတယ်အခုကတော့သူတို့ကတော့ဥပဒေပြဋ္ဌာန်းပြီးတော့ဒါကိုဘယ်လိုကင်ကွယ်မလဲပေါ့သူတို့မှအနောက်တိုင်းနိုင်ငံတွေမှာအဓိကပြဿနာဖြစ်တာကတော့ဒီရုရှားကနေပြီးတော့ဟောယူကော့ဘွဲမှာဝင်ပြီး interference လုပ်တယ်ရုရှားချင်းချောင်မှုပြဿနာကြောင့်ဒါကနေစပေါ်လာတာဒါပေမဲ့လေအဲ့ဒီမှာဖြစ်တဲ့ဟာကဒီမြန်မာပြည်ရဲ့ဒီရိုဟင်ဂျာအရေးဖြစ်နေတဲ့အခါကျတော့ဒါကလည်းမေးစရာဖြစ်လာတော့ Facebook ကတာဝန်ကြီးတာအဲ့တော့သူဒီနှစ်ပိုင်းမှာ live သူတို့ team live ခေါ်တယ်လူတွေခေါ်တယ်ဒါတွေဘယ်လိုကင်ကြွမဲ့ဆိုပြီးတော့ assessment တွေ live လုပ်တယ်တော်တော်များများလေသူတို့နည်းနည်း data တွေစုထားပြီးသားပဲဒါပေမဲ့အချိန်ကြိုက်ကပါဖြစ်လာလဲဆိုတော့ဒီ UN ရဲ့အခြေခံစာဒီမှာပြည်သက်ပတ်သက်ပြီးတော့ဒီတမရောဟောကြီးကဲနဲ့ကျန်တဲ့၅ဦးပေါ့နော်အလုံး၆ဦးကိုဒါအရေးယူဖို့ဆိုတဲ့ဟာထွက်လာတော့အဲ့ဒီ report ကြောင့်သူကဒီအရေးယူပြလိုက်ရတဲ့ဆိုတဲ့သဘောပါပဲ community standard ခုနကဟိတ်စပီးချ်ညောက်တဲ့ဟိုမြောက်လို့လားဆိုတော့အဲ့လိုကြီးပဲတော့လည်းမဟုတ်ပါဘူး။ဥပမာဖြင့်ဟိုဂျုံမျိုးမင်းအွန်လိုင်းရဲ့အကောင့်ဆိုရင်အဲ့ဒါမဟုတ်ဘူး။ဟိုနောက် controversial ဖြစ်တာပေါ့။ဒီမန္တလေးကမစိုးရိမ်တိုက်ကိုဟိုတွားပြီးတော့အလူလုံးတဲ့ဟာကို तू ကအဲ့ဒါ content ကဒီ violate ဖြစ်တယ်ဆိုပြီးတော့ပြောတာကမနောဥရသူနဲ့ချိတ်ဆက်ပြီးတော့ပြောတာအဲ့ဒါမျိုးတွေပေါ့နော်တစ်ဖက်မှာလည်း ဟိုငွေတာကြီးတို့ဘာတို့ကနေပြီးတော့ချိုးဖောက်တဲ့ဟာမျိုးတွေရှိပါတယ်ဟိုတရင် page အတူတွေပေါ့နော်အဲ့တော့ဒါပဲဘလို့ပဲဒီသူတို့မှာ data တွေကတော့ထုတ်ထားပြီးသားပြီဒီစကနေပြီးတော့အကောင့်တွေက IP တစ်ခုတည်းကနေလာတယ် coordinate ဟိုသူတို့ပူပေါင်းပြီးတော့ campaign တစ်ခု campaign လုပ်နေတယ်ဆိုတဲ့ဟာကိုသူတို့အဲ့ဒါတော့သိထားပြီးသားပ
ါဟုတ်ကဲ့အဲ့ဒါလေးနည်းနည်းလေးရှင်းစေချင်ပါတယ်ဆိုတော့ကဘိုးကြုံကြီးမင်း online တက်မလို့ကောက်ဝေးဦးစီးချုပ်ယုံဒီအကောင့်နေတုံးနေတဲ့အကောင့်နဲ့တခြား account တွေနဲ့တနေရာလေးကလာတဲ့ဆိုတော့သဘောလားဘယ်လိုမျိုးလဲခင်ဗျာ
အဲဒီသူကအဓိကတော့ဘိုးကြုံကြီးမင်း online နဲ့ဂျန်တဲ့ account တွေလို့အဲ့လိုလိုတော့ဟိုဟိုတနေရာလေးကလာတယ်သူအဲ့လိုတော့သိတိကျကျမပြောဘူးအသေးစိတ်ကိုတော့သူတို့ဒီ September 16နေ့ report မှာထွက်လာလိမ့်မယ်နဲ့နောက်ပိုင်းမှာလေအဲ့စက်ကသူကနောက်ပိုင်းမှာထွက်လာမယ်နဲ့တူပါတယ်ဒါပေမဲ့ဘလို့ဖြစ်လဲဆိုတော့တေကြတာတစ်ခုကအကောင့်အုပ်စုတစုရှိတယ်သူတို့အလုံးပေါင်း40 50လောက်ရှိရပါဘူးအဲ့ဒီအုပ်စုတစုကအဒီဒီရတဲ့ဟို IP တစ်ခုတည်းကနေပြီးတော့တွဲလာတာအဲ့ဒီမှာအသတင်းသတင်း website ဟိုသတင်း site ပုံစံမျိုးနဲ့အဲလည်းရှိတယ်နောက်ပြီးတော့ဒီသတိပုဂ္ဂလပုံစံမျိုးတွေနဲ့လည်းရှိတယ်အဲ့ဒီဟာကတော့သူတို့အရင်ကတေကြ data ရထားပြီးသားတာပါ
ဟုတ်ကဲ့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့အခါကျတော့တချို့လှုပ်ဆောင်မှုတွေရုရှားခြေစိုက်တဲ့ VK သုံးမယ်လို့မြန်မာနိုင်ငံထဲမှာပဲတရားခွင်ရထောင်ပြီးတော့တုံးကြမယ်လို့ဆိုတဲ့ကိစ္စတွေလှုပ်ဆောင်မှုတွေလည်းရှိလာတယ်ခင်ဗျာအဲ့ဒါအဲ့တိတ်ရောက်မှုကတကယ်ပဲဖြစ်လာတိုင်းလားမြန်မာ user တွေကြားမှာ
အဓိကတော့ဒီဘက်ကိုပြောင်းသွားတာက Facebook ကနေပြီးတော့ ban လုပ်လိုက်တဲ့ also နောက်ပြီးတော့ဒီ Facebook ကဝင်ချေးပြီးဆိုတဲ့ဟာလက်ရည်ပေါ်လာတဲ့ခါကျဒီဘက်မှာလည်းသူတို့တွေသိတယ်လေဟိုအဲ့တော့အများပြားတော့ far right ပေါ့ဟိုဒီလက်ရဆောင် of ဒီ how campaign တစ်ခုအနေနဲ့political campaign တစ်ခုအနေနဲ့တွားနေတဲ့ also သူကအဲ့တော့တို့ဒီဟာမှမရလို့ရှိရင် VK ကိုသွားမယ်ပေါ့နော်အဲ့ဒါမျိုးဒါပေမဲ့ item သူတို့တည်းမှာလည်းဘောပွဲတယ် VK ကိုသွားရင်မလုပ်မှာလည်းပေါ့တို့ရဲ့ user check ကဒီ Facebook မှာလူတွေကိုဟိုသွားမှုဖို့ပေါ့ VK သွားတော့အလို့ကြီးပဲဖြစ်မှာပဲဆိုတဲ့ဟာမျိုးအဲ့ဒီဟာလည်းကွဲနေတယ်ဒါပေမဲ့သူပြဿနာက VK ကိုတိုင်ကသူတို့ဟိုလုံးလို့မရတဲ့ဟာတွေလည်းရှိနေတယ်နောက်ပြီးတော့သူတို့အတွက်အကျိုးမရှိတဲ့ဟာ
ဟုတ်ကဲ့ကိုစင်ဝင်တိုင်းပြတ်သွားတယ်ခင်ဗျာကိုစင်ဝင်ကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်ကိုတွင်နေအောင်ဖိတ်ခေါ်ကြပါလေဒီ CSU ဖွဲ့တွေကကိုတွင်နေအောင်ကျွန်တော်ကိုတွင်နေအောင်ကိုတော့အဓိကထားပြီးတော့ပြောစီချင်တာကတော့အခုမြန်မာ Facebook user တွေပေါ့နော်ပြောမစလို့လူမှုကွန်ရက်တုံးဆွဲရသူတွေခုနကကိုစင်ဝဲပြောသွားသလိုပဲချို့တွေအတူတွေနဲ့တောက်လျှောက်တက်ပြီးတော့အုပ်စုလိုက်တွေလောက်တာမျိုးတွေရှိတယ်အဲ့တော့ဒီတုံးဆွဲနေတဲ့လူတွေကိုချုပ်ပြီးကြည့်လိုက်မယ်ဆိုရင်တကယ် general public လို့ပြောလို့ရလားလူလူကပြောလို့ရမလားဒါမှမဟုတ်ရှင်အစီအစဉ်တကျလုံနေကြတဲ့အင်အားစုတွေရှိနေလို့ကိုတွင်နေအောင် user လားဘယ်လိုမြင်ပါလဲခင်ဗျာဒီဇာတ်ရည်နဲ့ပတ်သက်လို့
ကျွန်တော်ညီမတို့ဒီတကယ်လို့တည်ကျင်စိတ်နဲ့တုံးနေတဲ့လူတွေလည်းရှိလို့အဲ့လိုလူတွေကိုဟိုအတုံးချဖို့အတွက်ခုနလိုမျိုးပေါ့ရေချင်းရှိရှိနဲ့လုပ်တဲ့လူတွေလည်းရှိနေတယ်လို့ကျွန်တော်မြင်တယ်ဆိုတော့ဟိုကျွန်တော်ဒီမှာကဒီတောက်လျှောက်ကဒီဒင်းစနစ်နဲ့ပတ်သက်နေတာဒီအပိတ်ခံထားကြရအောင်ဆိုတော့ဟိုရှိဆိုတော့ဘိုင်းမှာဆိုရင်တော့ကျွန်တော်ကအစိုးရကသတင်းစာအစိုးရ TV ဒါပဲသတင်းရတယ်အဲ့ဟိုဒါမှမဟုတ်လို့ရှိရင်ဒါဒီ BBC ရော VOA ရောအကျင့်ရတာခိုးကြောင်ခုဝန်းနှထောင်းရတာပေါ့နော်အတီတော်ရင်တော့ဒါဖန်ခံတဲ့အခြေအနေမျိုးပေါ့အဲ့လိုအခြေအနေမျိုးကနေတော့မှပွင့်တော့ပြီးတော့မှဒီလိုဟိုသတင်းအများကြီးပါတယ်ဒီလို website ကြီးပေါ့နော်ဒီ social website ကြီးတစ်ခုရောက်လာတဲ့ခါကျတော့ PDF ကအဲ့ပေါ်မှာဟိုအရန်ဘယ်လိုခေါ်မလဲပျော်ကြရတာဒီမှာအများကြီးသိရတယ်ဆိုပြီးတော့ပေါ့နော် update တွေ night ကြီးရဆိုပျော်ကြရတယ်ဆိုတော့ဒါကြိမ်တည်းမှာပဲတကယ်တော့ဒီသတင်းတွေကဘယ်လောက်ထိ balance ယူထားလဲပေါ့နော်ထိကြီးဟိုခံရအောင်လုပ်ထားလဲဆိုတာကြီးကြတော့အဲ့ဒီ media literacy ကိုကြတော့အပြည့်အစုံရဲ့တကယ်ကတော့မသိနေဘူးဆိုတော့အဲ့ဒီအပေါ်မှာအဲ့ဒီဟာကိုအမြတ်ထုတ်ဖို့အတွက်ခုနလူတွေကလည်းပေါ်လာတယ်ကြအဲ့ဒါကခုနနိုင်ငံရေးတွေမဟုတ်ဘူးနော်လူရေးမှာရောဒါတချို့ဆိုလို့ရှိရင်အမဲမဲဖောက်မယ်ဆိုပြီးတော့ဘာလို့အဲ့လိုမျိုးကြီးနော်ဟိုဒီလိုမျိုးထုတ်ချင်တဲ့လူတွေကအများကြီးပေါ်လာတာပဲအဲ့ဒီအဲမှာမှအဲ့နိုင်ငံကြီးကတော့ဟိုအကြီးအမားဆုံးနဲ့အထင်ရှားဆုံးနဲ့အဲတစ်ခါတော့ပြောလို့ရှိရင်ဒါအမေလေးရှိရဟာပေါ့နော်နိုင်ငံကြီးကစားဖို့အတွက်ကလားဘာသာရေးလို့ဘာလို့အဲ့ရှုထောင့်နေရာကြီးပြောမှဒီကစားဖို့ပေါ်လာတဲ့ဟိုအုပ်စုရတယ်ရှိနေဆိုတာအမှန်မလဲပဲဆိုတော့ကျွန်တော်ပြောလို့ပဲလူတွေရဲ့ဒီစာလောင်နေမှုသတင်းစာလောင်နေမှုပေါ်မှာအမျက်ထုတ်ပြီးတော့ ရည်ချက်မျိုးမျိုးနဲ့ဖွဲ့ရပေါ်လာမှာပဲအဲ့အဲ့ထဲမှာကနိုင်ငံရေးနဲ့ပတ်သက်ပြီးဘာသာရေးပါညာအမြတ်ထုတ်ဖို့နိုင်ငံရေးရည်ချက်တွေနဲ့ပေါ်လာတဲ့အဖွဲ့မျိုးတွေရှိမှာပဲဆိုတော့ကျွန်တော်တို့ငြင်းကြည့်လို့ရတယ်ဆိုတော့ဒီပေါ်မျိုးတော့ရှိမှာဆိုတော့မလွယ်ဘူးကျွန်တော်တို့အနေနဲ့တော့ဒါငြင်းလို့မရတဲ့ကိစ္စတခုကျွန်တော်အဲ့လိုပြင်နေတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုပြင်ချင်တာကိုသူလင်းအောင်ဒီ user တွေကြားထဲမှာအခုကတော့အများစုကကျွန်တော်တို့ခံမှန်းလောက် Facebook ကတုံးကြတယ်တခြားဟာတွေလည်းရှိမှာ Twitter ရှိမှာခုနပြော Russia VK လို့ဟာမျိုးရှိမှာနော
်
ကိုပိုင်ကွန်ရက်တွေကလည်းဟိုးနှစ်နှစ်သုံးနှစ်မှာလောက်ခဲ့ပြူတာမျိုးတွေရှိသွားတယ်လို့ကြားဘူးတယ်မြန်မာနိုင်ငံတည်းမှာလည်းအဲ့တော့ဒါတွေရဲ့အောင်မြင်မှုအောင်ဘယ်လိုရှိလဲဒီကဒီဓာရီမာရဲ့ဒီဓာရီပေါ်မှာမြန်မာလူတွေရဲ့စိတ်ဝင်စားမှုအောင
်ကျွန်တော်ကြည့်လောက်ပါဗျာဟိုမြန်မာပြည်မှာက Facebook ကဆက်ဆက်ပြီးပေါ်လာရတဲ့ Facebook ဖြစ်တဲ့အခါကျတော့နော်မြန်မာပြည်ရဲ့ဟိုအကျင့်လာတယ်ပေါ့နော်အကျင့်တစ်ခုရတယ်ခဏမဖွင့်ပြိုးသေးတာလည်းပါတာပေါ့နော်အဒီတစ်ခုကအဆင်ပြေပြီဆိုရင်ဒီတစ်ခုကိုပဲသူကဟိုပြုံပြီးဝင်လာတယ်ဆိုတော့ကျွန်တော်တို့ဒီမှာဟိုအားလုံးတော့ပြကြရတယ်ပေါ့နော်ကျွန်တော်ဖိမေဆိုတော့လက်ဟောင်းရောလက်ဟောင်းမဲ့တိုက်တယ်လက်တိလက်မခံဘူးဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့ Facebook ကတော့ကျွန်တော်ထင်တယ်ဘလောက်တွေမှာဒီလိုမှဒီ internet ကြီးခေတ်သားလာတဲ့အချိန်မှာတခြားဟာတွေတိုးလို့မရတာ social media ပဲဗျအဲတခြားဟာတွေပေါ်လာရင်လည်းအဲ့ဒါတွေကလုံးဝတိုးလို့မရဘူးနော်ဒီကိစ္စရဟံမျိုးဆိုရင်အခုမှဒီအစားဖြစ်တော့မှတာပေါ်လာတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီဒီမိနစ်တောင်မှဒီ FM မှာပြင်သွားတာကြားရတော့ MM Social ဆိုပြီးတော့ဒီဒီကိစ္စ website တခုထောင်းနေပေါ့နော်ဒါမျိုးလုပ်ဖို့ဆိုပြီးတော့ဒါတော့ Facebook ကိုခုနဒီနည်းနည်းဟိုအားနေသွားတဲ့အခြေအနေမှာဒါဝင်လာတဲ့ဟာမျိုးပဲဖြစ်နိုင်တယ်ဘယ်လိုမှမရှိပိုင်းမှာတော့ဒီ Facebook ကအမှုမှုကတော့အကြီးပဲဗျာ Facebook ကိုပဲလူတွေကတုံးတယ်နော် Twitter လို့ပါလို့ကြောက်ရလဲအများကြီးကြီးလို့မရတာလို့နောက်ဆိုဒီ language ပိုင်းဆိုင်ရမှာပေါ့နော်အဲ့ပြဿနာတွေပါရှိရခါကျ Facebook ကတော့တော်တော်များများတုံးတယ်အဲ့နောက်တော့ချက်ချင်းပါရဖြစ်တယ်ဆိုတော့တက်ပုံရိုက်ပြင်ချက်ချင်းပြီးပေါ့နော်ဒါမျိုးတွေဆိုတော့အဲ့အဲ့ပုံမှာတော့လူတွေအများကြီးပဲဟိုတုံးဆက်ပြီးကြိုက်ကြတဲ့ပုံတော့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥယျာထွန်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥယျာထွန်းကတော့ရှမ်းပြည်နယ်ဘက်ကနိုင်ငံရေးလီလာသုံးသပ်လူလူဖြစ်ပါတယ်ရင်ပြည်သူ့တော်ကိုယ်စားလှယ်ဟောက်တူလည်းဖြစ်ပါတယ်ဥယျာထွန်းခုနကကိုစင်းဝင်းပြောထားတဲ့ချက်ကိုသူနဲ့အောင်ပြောထားတဲ့ချက်ပြောထားတဲ့အသေးဒီမှာသဘောမတူတာဖြစ်ဖြစ်လက်ရှိအခြေအနေဒီ Facebook ရဲ့ရေးမှုနဲ့ပတ်သက်လို့ဥယျာထွန်းအမြင်သိချင်ပါတယ်
အဲခုနပြောသွားတာလေတော့ယူဗီကသဘောတူပါတယ်အဲဒီ Facebook ကအရေးယူလိုက်တဲ့ဒီကာကွယ်ရေးဥပဒေချုပ်နဲ့အဲတချို့ website တွေတချို့ account တွေတိစားကြတော့ဟိုခုနပြောသလိုပေါ့ဟိုသူတို့ community standard နဲ့မညီလို့ဆိုတာတဲ့နိုင်ငံရေးအရာဒီလက်ကိုလိုက်တာပေါ့ဆိုတာကတော့ဟိုဟိုဒီကတမကမှာကျွန်တော်တို့လူ့အခွင့်အရေးကော်မရှင်ရဲ့ report ထွက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာဝေးဦးကြီးချုပ်အပါအဝင်ဟိုဒေါက်တာတောင်ရှိတဲ့စစ်ကောင်းဆောင်တွေဟို ICGN DM တင်ဖို့ဆိုပြီးတော့ထွက်လာတဲ့အခါကျတော့အဲဒါနဲ့တပြိုင်နက်တည်းမှာအဇီကာဘတ်ကလည်းသူ့ကိုဒီအမေရိကန်စစ်တော်ကခေါ်ပြီးတော့ကြက်ထားတဲ့အခါကျတော့သူကဒါကိုကိုကြိုပြီးတော့သူ့အတွက်လည်းကာဝယ်လိုက်တယ်လို့ကျွန်တော်တော့မြင်ပါတယ
်
။ဒီကဲတဲ့ကာလတုန်းကသူ့ကိုဒီဖြစ်တော်ခေါ်ပြီးတော့တက်တဲ့အချိန်မှာကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့ဟိုနည်းနည်းလေး focus လုပ်ပြီးတော့မေးရရှိတယ်လေ။အဲ့အချိန်မှာသူကအဝင်ခံထားတာရှိတယ်။သူနည်းနည်းအဲ့ဘက်မှာဘဝနိုင်ငံဒီမှာနိုင်ငံဘက်မှာဒီအာရုံစိုက်မှုနဲ့နေသွားပြီးတော့ဒီချိုးရွက်ရှိတာကိုသူသိပါတယ်။ဒီမှာအဲ့ဒါကိုပြင်ဆင်ဖို့အတွက်လည်းဆုံးဖြတ်ထားရရှိရတယ်လို့ခရီးပေးထားတာရှိတယ်။ဆိုတော့အဲ့ဒါကိုဒီလုံလိုက်တဲ့ဘော
ကျွန်တော်ဦးရထွန်းနောက်တစ်ခုမေးချင်တာကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟို Facebook ကိုကန့်ကွက်ဖို့ဆိုပြီးတော့လွတ်တော်မှာအစိုးတင်သွင်းတဲ့အထီအောင်ဖြစ်သွားခဲ့တယ်ခင်ဗျာ။အဲ့တော့ပြောမဆိုရင်ဒါကြီးကနိုင်ငံရေးအတော်ကြီး impact ဖြစ်သွားလို့လား
။ကျွန်တော်မြန်မာနိုင်ငံလွတ်တော်မှာလား
။ဟုတ်ကဲ့မြန်မာနိုင်ငံလွှတ်တော်မှာပြောတာပါ။ဟိုချက်ခိုင်ရမှတူတာတင်တာတင်တာရှိတယ်။ဒါပေမဲ့မအောင်မြန်မာဘူး။ဒါပေမဲ့ခုနပြောလို့အဲ့လောက်ထိဟိုကံကွက်ရလောက်ထိအဆိုထိတင်လောက်အောင်နိုင်ငံရေးအင်ပက်ရိုက်ခတ်မှုကတော့ကြီးသွားခဲ့လို့လား
။အဲ့ဒါလို့တော့မဟုတ်ဘူး။ဒီကသူတို့တင်တဲ့သဘောကတော့ဒီ Facebook ကိုအဲ့ဒါလို့ပိတ်လိုက်တဲ့ဥစ္စာဟာအဒီတမ္မတော်ရဲ့ဂုံသိက္ခာကိုလည်းခြိခိုက်တယ်။တမ္မတော်ကဒီကာဝေးဦးကြီးတုတ်တို့တမ္မတော်ကာဝေးဦးကြီးယုံတော့တင်တဲ့ဟာတွေမှာလည်းဘာမှဒီဟောပေါ့နော် community standard တွေချိုးပေါက်တာလည်းမရှိဘူး။ဒါကြောင့်မို့ဒီဥစ္စာကိုအစိုးရကလည်းဒီကိစ္စမှာသူတို့စနစ်မပါဘူးဆိုတာကိုပို့ပြီးတော့ရှင်းလင်းမြင်သာအောင်အစိုးရအနေနဲ့လည်းဒါကိုကန့်ကွက်ကြောင်းဆိုတဲ့ဟာမျိုးဒီထောက်ပြန်ပေးဖို့ဆိုပြီးတော့အဆိုတင်တာပေါ့ဗျာ။အဲ့ဒီအဆိုကအရှင်းမင်းမရဘူးပြချခံရရတယ်လို့အဲ့လိုကျွန်တော်နားလည်ပါတယ်ဗျာ
။ဟုတ်ကဲ့အခုကအဲ့ပြဿနာကလည်းဒီမေကုန်းကစစ်တပ်ဘက်ကလည်း အစိုးရတာဝန်ရှိသူတွေကိုမေးရလို့သိရပါတယ်ဒီကိစ္စဘယ်လိုဖြစ်လဲပေါ့နော်ဆိုတော့ကအစိုးရများပတ်သိမ်နေအစိုးရလည်းဒီလူမှုကွန်ရက်ဆောင်ကြီးဟိုဟာအဖွဲ့စည်းပိုင်းဖွဲ့ထားတဲ့ခါကျတော့ဦးရထွန်းမြင်ရောဘယ်လိုသဘောပေါက်ပါလဲတက်ကနွေတွေကြီးပဲခုနကပြောလို့အကောင့်တွေပိတ်ခါတဲ့ကိစ္စအစိုးရနဲ့ရောပတ်သက်နိုင်လို့လား
အစိုးရနဲ့တော့ဒီဟိုဟာနဲ့ Facebook တင်နေတာတော့တော်တော်လေးနေဒီဆိုနေပြီးတော့ဆောင်ကြည့်နေကြတာလေဆောင်ကြည့်နေကြတာဆိုတော့ဒီအဖွဲ့ကဟိုဟာအစိုးရရဲ့သဘောထားဒါမှမဟုတ်လေအဲဆောင်ကြည့်တဲ့အဖွဲ့တော့ဗမာစကားတတ်တဲ့အဖွဲ့ရဲ့သဘောထားမပါဘဲနဲ့ဟိုအမေရိကန်မှာရှိတဲ့ဒီကဘတ်တိုကနေပြီးတော့အဲဒီဟိုဟာပေါ့ပြည်သန့်လုံလိုက်တယ်ဆိုတာဒီတော့မဖြစ်နိုင်ဘူးလို့ထင်တယ်။ဘာကြောင့်ဆိုနားလေတဲ့လူတွေမှဘယ်အကောင့်တွေကဘယ်လိုတွေရေးနေတယ်ဘယ်အကောင့်တွေကဘာတွေပြောနေတယ်ဆိုတာကိုသိနိုင်ပါဘူး။ဒါမှမဟုတ်ဒီတိုက်တွန်းချက်မပါဘူးဆိုရင်တော့မှသင်္ကြန်သဘောထားပါညာမေးတာပါညာတော့ရှင်းကောင်းရှင်းနိုင်ပါလေ
။ဟုတ်ကဲ့ဟို
သူတို့ဒီကနားမလည်နိုင
်ဘူး။ဟုတ်ကဲ့ကျွန်တော်ဟိုဟာဦးရထွန်းဦးစိန်ဝင်ကိုတမင်းအောင်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ချို့ကော်လာလေးခေါ်ပါမယ်။ကိုအောင်စောရှိပါလားခင်ဗျာဒီလိုင်းပေါ်မှာကောင်းစောကြပါလား
ဟုတ်ကဲ့ကြားပါတ
ော့ဟုတ်ကဲ့ကောင်းစောဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook အရေးယူမှုနဲ့ပတ်သက်လို့ GN နဲ့ပတ်သက်ကောင်းစောအမြင်လေးတို့လေးပြောလို့ရပါတယ်
ဟုတ်ကဲ့ပထမအကြောင်းကတော့ဒီကျွန်တော်ပြောချင်တာ Facebook ရဲ့ဒီသူရထုတ်ပြန်ချက်ပေါ့နော် remove လုပ်လိုက်တယ်ပေါ့ဆိုတော့ဒီ group ဖယ်ရှားလိုက်တယ်ပေါ့အကောင့်တွေနဲ့ဒါနဲ့ပတ်သက်ပြီးသူရကြေညာချက်မှာလည်းသူတို့ရေးထားတယ်ပေါ့နော်ဒီ UN ရဲ့ဒီ finding mission ပေါ့အဲ့ဒီကသူရှိတဲ့ဥစ္စာတွေပေါ့နော်အဲ့ဒီမှာဘယ်လိုပြောမလဲ evidence ဆိုတော့အထောက်အထားတွေသူရှိခဲ့တယ်အဲ့ဒီတစ်ဒီဟာတွေကိုသူတို့ကနေပြီးတော့ထပ်ပြီးတော့ဒီလိုတင်တော့တားကြည့်ရောင်းတယ်ပေါ့နော်ဒီ target တွေကိုအတုံးချပြီးတော့စုစော်တာတွေဟာလာကျွန်တော်တို့ဒီဘယ်လိုပြောမလဲအမုန်းတရားတွေအဲ့အဲ့ဒါတွေကိုသူတို့အနေနဲ့တားကြည့်သွားမယ်ဆိုပြီးတော့သူတို့အထောက်အထားတွေနဲ့တက်ပုံနေတယ်ပေါ့နော်အဲဥပမာဟိုကျွန်တော်မြောက်ဒီ channel page တို့နောက်ပြီးတော့ Twitter magazine ရဲ့ page တို့အဲ့အဲ့ဒါတွေမှာသူတို့အားကြောင့်ဒီအကောက်တွေပိတ်လိုက်ရတယ်ဆိုတာတွေအချို့ဒီအောက်လို့ပြီးတော့သူတို့တက်ပုံနေတယ်ပေါ့နော်ကြာနေတာရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့သူတို့ကြိုးချောင်းစီပြီးတော့ကြာနေတာသူတို့ထုတ်ပြန်ပြီးတော့ဒါသူတို့လုပ်သွားတယ်ဆိုတော့ကျွန်တော်မြင်ပါတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဦးစန်းတင်ကမင်းပူပါပါတယ်ဦးစန်းတင်တို့ပြောလို့ရပါတယ်မင်းမြန်ကျင်လည်းမင်းမြန်လို့ရပါတယ်ခင်ဗျ
ကျွန်တော်မြင်ကြရရင်ကျွန်တော်က Facebook ကကိုကကျွန်တော်တို့ဟိုနှိတ်ခွတ်တယ်လို့ကျွန်တော်ကတော့ထင်တယ်။ဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့အခု Facebook လေးတွေဆွဲနေတာမှာသူတို့ဒီ Instagram ကနေပြီးတော့အင်နာဂျီဖဏဆိုပြီးတော့တခါတည်းဆရာရုပ်ပုံကြီးနဲ့ထုတ်တာတို့ဒါရွာတော့မှတခါတည်းခုကောင်းနေဖို့လို့လုပ်ပြီးလို့ပြင်လာတယ်လို့ကျွန်တော်တို့ပြင်လာတယ်။ဘာလို့ကျွန်တော်တို့ကနေပြီးတော့အဲ့လိုပြန်လုပ်နေတဲ့အချိန်ကျတော့ကျွန်တော်ကလက်တွေ့တင်မှုတယ်မောင်ကြီးချင်းဆိုတဲ့အကောင့်နဲ့ကျွန်တော်တင်ဦးတယ
်ဟုတ်ကဲ့
အာကုလသမဂ္ဂမှာဒီဒီရက်2019ကုလသမဂ္ဂမှာကျွန်တော်တို့ဟိုဟာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကနေပြီးတော့သူတို့ဘက်ကနေပဲလက်ပြောနေတယ်အဲ့ဒါငါတို့ရမှာမှညီမလို့ငါ့ကိုမယုံနဲ့ဆိုပြီးကျွန်တော်အကြမ်းင်းစမ်းတင်ဆိုပြန်ရိုက်တယ်ပြန်လိုက်တဲ့အခါကျတော့အဲ့ဒါဘလို့ဖြစ်ဆုံးဆိုတော့ပြည်သူမှာ99တီအောင်ရောက်ပြီးတော့ပြစ်ကြတယ်ကျွန်တော်ကိုဒိုင်းမော့ကိုအတက်မခံအဲ့တော့ကျွန်တော်ဒီဘုရားဒါလည်းမရှိခဲ့လို့ကျွန်တော်အဲ့လို
ကျွန်တော်ခုနကကူဦးစန်းတေကိုပြန်မေးချင်ပါလေခုနကပြောတဲ့ဗုဒ္ဓရုပ်ပွားတော့တုံးနေဆိုတဲ့ကိစ္စ Facebook ကတင်တာလား Facebook ကိုတုံးနေတဲ့လူတွေကတင်တာလား
တုံးနေတဲ့လူတွေကတင်တာလေတုံးနေတာဆိုတော့
အဲ့တော့ကျွန်တော်ရှင်းပါပြီတော့တုံးနေလူတွေတင်တဲ့ကိစ္စဆိုတော့ Facebook ကတော့ तू ကလူတိုင်းအားလုံးတင်နိုင်တဲ့ဟာမျိုး तू ကဖြန့်ထားတာကိုအဲ့တဘောပါအဲ့တော့ကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်ချင်ပါလေကုကျော်စုတူတူနဲ့ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟို Facebook မှာကခုကဟိုဒီစစ်တမ်းပိုင်းလေတာကြတော့ကျွန်တော်ဒါကတော့သူတို့ဖိတ်ခါရှာတဲ့တမန်ဟိုတပွားထင်တယ်နောက်တစ်ခုကဘာလဲဆိုတော့ဟိုကုလသမဂ္ဂရဲ့ဟိုဟာကြော်ညာရှင်းတဲ့သူက၈ဆင့်နောက်ဆင့်ဆိုတော့ဒီရဲ့နောက်ပြန်မှာသူတို့နိုင်ငံရေးပြောကလည်း
ဟုတ်ကဲ့
community တို့အမုန်းစကားတို့ဆိုတဲ့ဟာပေါ့
ဟုတ်ကဲ့
Facebook ကရှင်းလင်းပြသားတဲ့အတိုက်ပြဖွင့်ဆိုရှင်မရှိဘူးသူတို့လိုရာဆွေးပြီးလုပ်တဲ့သဘောရှိတယ်အဲ့ဒါသဘောကမကြဘူးလို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ခင်ဗျအခုကျော်စုကျေးဇူးပါကျွန်တော်ဟုတ်ကဲ့ကျွန်တော်တော့ဟိုပင်တိုင်းဆွေးနွေးလေးပြီးပြန်လှည့်ပေးကြပါလေကိုစိတ်ဝင်းကိုကျွန်တော်ပြန်ပေးကြပါလေကိုစိတ်ဝင်းခုနကပြောသွားတဲ့အထက်မှာကြားမိမှာပါအဲ့တော့ Facebook ရဲ့အခုအရေးယူမှုကနိုင်ငံရေးများသိဆန်နေပြီလားနိုင်ငံရေးရည်တည်ချက်များဖြစ်နေရလား
အဲဒီလိုဟိုဟာ Facebook ကဒီ filter လုပ်တဲ့ဟာပေါ့နော်ဒီပြန်ပြီးတော့ဖြုတ်ချတာတို့ဘာတို့ဟာအဲ့ဒါကနှစ်ခုနှစ်ပိုင်းရှိတယ်အခုလက်လောမှာပေါ့သူက
ကိုစိဝင်းလိုင်းအောက်ကြပြီဟုတ်ကဲ့ကြာဟုတ်ကဲ့ကြာပြီကြာပြီဟုတ်ကဲ့
အဲ့မှာ keyword တွေနဲ့သူကပြတ်လုတဲ့ဟာရှိတယ်သူသတ်မှတ်ထားတဲ့ keyword တွေပရမတ်သတ်ပြောရရင်တော့ဟို background ကိုပြန်ပြောရရင်တော့ပရမတ်သတ်တာအပြင်မှာဒီနေ့အမိုင်းအဖြစ်ရဆိုတော့ Facebook မှာအာဒီမြန်မာတကားနဲ့ပတ
်ကိုစိဝင်း line မကောင်းဘူးရှင်လေကျွန်တော် line ချက် line ကြပါတယ်ကျွန်တော်ကိုတင်လင်းအောင်ပြန်ပေးခြင်းပါတယ်ကိုတင်လင်းအောင်ကြားလာမသိခင်ဗျဟုတ
်ကဲ့ပြော
ပါကိုတင်းအောင်ခုနကမေးတယ်မေးခွန်းနဲ့ဆက်ဆက်လို့ပါပဲခုနတော့ရှင်နေပြန်ဆွေးနွေးရကြားမိမှာပါ Facebook ရဲ့ရည်ယူမှုဟာနိုင်ငံရေးဆန်လို့နေတယ်ဆိုတော့ဒီပေါ်မှာသူတို့ရဲ့မှတ်ချက်တွေနဲ့ပတ်သက်လို့ဘာများဆွေးနွေးလို့ပါလဲ
ကျွန်တော်ကနိုင်ငံရေးဆန်လို့နေဆိုတော့ဒီကဟိုကျွန်တော်ဒီဘယ်လိုခေါ်မလဲဌာနတွေမှာတော့မှာဒီဟိုအပြည့်ရှိလားမရှိလားတကယ်ချစ်ပွဲဖြစ်တဲ့ဝန်ထမ်းမျိုးဆိုရင်တော့ suspend ချရတော့ရှိတယ်လေအဲ့သူ့ကိုဒီ department inquiry ပေါ်ဆိုဒီတော့စုံစမ်းမှုလုပ်နေတဲ့အချိန်ဆိုရင်သူ့ကိုဒီတောင်းရနေခဏရက်ထားရအောင်မျိုးလုပ်တယ်ဆိုတော့ကျွန်တော်အဲ့လိုမျိုးဟိုဖြစ်သွားတယ်လို့ကျွန်တော်ထင်တယ်။ဒါဆိုခုနကကုလသမဂ္ဂကဟာဆက်လက်ရှောက်ဖွေရေးအဖွဲ့ကဒီလူဒီလူကတော့ဒီလူခွင့်ချိုးဖောက်ထားတယ်လို့ယူဆရတယ်။ဒီလူမျိုးစစ်ဆေးမှုတင့်တယ်လို့ပြောလိုက်တဲ့အခါကျတော့ဒီလူမျိုးတယောက်ကို Facebook ကသူ့ရဲ့ဒီ network ဒီမှာပေးသုံးတဲ့ဟာကိုသူကဟိုဆက်ပြီးတော့ခွင့်ပြုတယ်မပြုတယ်ဆိုတာကိုသူဆုံးဖြတ်ပြီးတော့မှမပြုတယ်ဘူးလို့ဟိုချင်းစားလိုက်တဲ့ဟာမျိုးဖြစ်သွားလိမ့်မယ်။ဒါလည်းတစ်ခါပြန်ကြည့်ရင်တော့သူကနိုင်ငံကြီးဆန်လေလို့ပြောတော့မြင်တာပေါ့ဗျာ။ဆိုတော့ဒါမဲ့ဒါကတော့ဟိုကျွန်တော်ထင်တယ် Facebook မှာကအဲ့လိုဆုံးဖြတ်တဲ့ဟာမျိုးကိုကျွန်တော်ကဟိုနည်းနည်းပြောပြောလို့ခက်လိမ့်မယ်ထင်တယ်။သူ့အနေနဲ့ကသူ့ဖွင့်ချုပ်ပေါ်ပါလေလို့ဟိုဆက်ဆဲခံတဲ့လူတယောက်ကသူကဟိုချိန်ကြာကြီးအားဖြင့်ရဆိုင်တဲ့ပုံစံမျိုးလုပ်တယ်ကျွန်တော်ကတော့အဲ့လိုမျိုးမြင်တယ်ပေါ့နော်။ဆိုတော့နောက်ပြီးတော့ကတော့ဒီဟိုသူတို့ရဲ့လေလာထားမှုတွေမှာလည်းကတော့ hate speech ဆိုတာကိုရှိနေတယ်ဆိုတာမျိုးရောသူတွေ့ရတဲ့ဟာမျိုးရောဟိုသူတို့လည်းတင်ကြတာရှိတယ်ဒါပေမဲ့ဟိုသူတို့ဒီထက်ပိုပြီးတော့တင်ကြဖို့တူတာကခုနတကယ်ကတော့ဒီခုနဒီအချက်လက်ရှောက်ဖွေရေးကော်မရှင်ကထုတ်ပြန်လိုက်တာကအဲဒီဘူချုပ်ကကျွန်တော်ထင်တယ်၄ရက်လား၅ရက်လားအဲ့တော့ကိုထုတ်ပြန်လိုက်တာ
6ရက်ဟုတ်ကဲ့
အခုသူတို့ page လိုက်တဲ့ website တွေနဲ့ account တွေကဒီခုနဘူချုပ်တွေနဲ့ဘယ်လောက်ထိဆက်ဆက်မှုရှိလဲဆိုတော့သူတို့ကပြပြဆက်ဆက်ထုတ်ပြန်ပြီးတော့ delay မှာ
ဒါပေမဲ့ဒီ
လိုရှိရမှာ September 15နေ့မှာသူတို့ကဒီလိုထုတ်
ပြန်ဒီလိုပြန်ပြောပါဟုတ်ကဲ့ကျွန်တော်ကိုစိတ်ဝင်းကိုကျွန်တော်နောက်ဆုံးလေးမေးခွန်းလေးတစ်ခုမေးချင်တယ်ကိုစိတ်ဝင်းကြားလာမသိခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
အခုလိုရေးယူလိုက်တဲ့ကိစ္စက Facebook ကနေပြီးတော့ဒီအမုန်းပွားနေတဲ့ဇာတ်လေးကိုနှိမ်နေမှာဘယ်လောက်ထိတကယ်တမ်းထိရောက်ဖြစ်ရလားကိုစိတ်ဝင်းမြင်သိကြပါလဲ
လောလောဆယ်မှာတော်တော်ယော့သွားတယ်ခင်ဗျဒီအမုန်းဇာတ်ပွားတာတွေတော်တော်ကိုထိန်လိုက်နိုင်တယ်အဲသို့တော်လည်းပဲတစ်ဖက်မှာလည်းဒီအုပ်စုကဒီလိုမျိုးလုံနေတဲ့အုပ်စုကကျွန်တော်ထင်တယ်
အဲကိုစိဝင်းဖုန်းကတိတ်လိုင်းမကောင်းခင်ကျွန်တော်ချိန်လက်ဆစ်သွားပါပြီကျွန်တော်အဲ့တော့အဓိကပါဝင်ဆွေးနွေးပြီးတယ်ကိုစိဝင်းကိုတူလင်းအောင်ဦးရထွန်းနဲ့ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့တရက်လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပြပါခင်ဗျာ
ကိုတာညုံဆွေးနွေးတင်ဆက်တဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်အမေရိကန်တရားရုံးချုပ်တရားသူကြီးနေရာမှာအတည်ပြုခံဖို့ Brett Kavanaugh ကိုထက်လွှတ်တော်အတွင်းဒီကနေ့စတင်ကြားနာရမှာသူ့ကိုရွေးချယ်မှုပေါ်ကန့်ကွက်သူတွေကအော်ဟစ်ဆန္ဒပြကြပါရတယ်။ဒါ့အပြင် Kavanaugh အနေနဲ့အေမီရောမှာတာဝန်ထမ်းဆောင်ခြင်းအတွင်းဆောင်ရွက်ခဲ့မှုမတန်းတွေကိုလူသိရှင်ကြားထုတ်ပြန်တဲ့အချိန်ကြီးဒီအတည်ပြုခံဖို့ကိစ္စကိုဆိုင်းထားဖို့ဒီမိုကရက်တစ်ရဲ့ကြိုးပမ်းမှုကလည်းမောင်းမမြင်ဖြစ်နေတာပါ။အရင် Republican သမ္မတ George W. Bush လက်ထက်မှာကေဗင်နာဟာအတွင်းဝင်ရာထူးတာဝန်ထမ်းဆောင်စဉ်ဆောင်ရွက်ချက်မှတ်တမ်းတွေကိုသမ္မတထရမ့်အစိုးရအရာရှိတွေကထုတ်ပြန်မပေးတဲ့အပေါ်ဒီမိုကရက်တွေကကန့်ကွက်နေကြတာပါဒီဆောင်ရွက်ချက်တွေကိုတိမသာအဲ့ဒီပေါ်မေးခွန်းထုတ်နိုင်မှာဖြစ်တယ်လို့လည်းဒီမိုကရက်တွေကပြောပါတယ်ခင်ဗျာ
တရင်ချင်းကိုကိုအောင်ကကြီးညာပေးခဲ့ရပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟာဒလီဖြစ်ပါတယ်အခုဟိုအရေးပေါ်သတင်းကြေညာစရာတခုရှိတဲ့အတွက်ကိုအောင်အောင်ကဆက်ပြီးတော့ပြောပြပေးပါမယ်
။တဘုံနေထင်းကျုပ်ထားတဲ့အီတလီပြည်နယ်ကိုပြန်သိမ်းယူရေးစီးရဲဆက်စီးရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အီတလီဘာအကြံဖက်ဝါရခွန်ရနေရဖြစ်ပြီးစီးရဲပြိပခအတွက်နိုင်ငံရေးအဖြစ်ရှားရာမှာတင်ကြစီတဲ့အရာဖြစ်ကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဆိုပါတယ်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကာနီခွန်ရတည်ဆောင်သူဟာကလာချာရှိနာမကျန်းဖြစ်ပြီးရင်နောက်တည်ဆုံသွားပြီလို့တာလီဘန်ဖွဲ့ကပြောပါရယ်တာလီဘန်ပြောခွင့်ရဇဘီအူလာမူဂျာဟစ်ကဂျူလာလာဒင်ဟက်ကနီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟတ်ရုံးကန်လှူရှာမှုအတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ပါရယ်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ92မီတာ25 32 51တို့ကနေပြီးတော့အသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြတ်သင်းအောင်ပါ။
This program has come to you from the Voice of America, Washington.